မြန်မာပြည်ပြည်ပြောင်းလဲရေးရှေ့တက်လှမ်းနိုင်မှုအတွက်နိုင်ငံရေးမှာတက်မတော်ရဲ့ပါဝင်ပတ်သက်မှုကိုရှော့ချဖို့လိုကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့ပြောဆိုပါတယ်။တက်မတော်ဆိုတာအယောသားအုပ်ချုပ်မှုအောက်မှာပဲရှိသင့်ပြီးတိုင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကိုလည်းအ мян ဆုံးလှုပ်ဆောင်သင့်တယ်လို့သမ္မတအိုဘားမားကလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံခြင်းအတွင်းပြောဆိုသွားခဲ့တာပါ။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လူမျိုးရေးအကြမ်းဖက်မှုပြည်ပကတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြတဲ့အကြောင်းမန္တန္တာချန်းကပြောပြပါမယ်
။ဟုတ်ပါတယ်။အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်နေပြည်တော်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာကြာသပတေးနေ့နေကင်းပိုင်းကလွှတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်ဆက်တက်ဦးနဲ့နန်းဝရီဟိုတယ်မှာနှစ်နာရီနီးပါးကြာတွေ့ဆုံခဲ့ပြီးတော့ဒီတွဲဆောင်မှုအတွင်လက်ရှိမြန်မာပြည်ပြင်ပြောင်းလဲမှုအခြေအနေတိုင်းသားရေးကိစ္စနဲ့တက်မတော်ရဲ့အခန်းကဏ္ဍပြည်ရင်းမှာဖြစ်နေတဲ့လူမျိုးရေးအကြမ်းဖက်မှုပဋိပက္ခစတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြကြပါရစေ။ဒီအထက်ကမှတိုင်းသားလက်နက်ကိုင်တွေနဲ့ပြည်ရင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ဩဇာကြီးမားမှုကိုချိန်ဝင်ရှာညှိဖို့အတွက်အရက်သားအုပ်ချုပ်မှုအောက်မှာထားရှိတဲ့လို့လွှတ်တော်ကိုယ်စားလှယ်တွေကိုပြောဆိုခဲ့တဲ့အကြောင်းသတင်းတောက်တွေကိုသမ္မတအိုဘားမားကအခုလိုပြောဆိုခဲ့ပါရစေ။
The fact that the military is still a very powerful institution and managing how it transitions to greater civilian participation.
စစ်တပ်ကဩဇာကြီးမားတဲ့အဖွဲ့အစည်းတစ်ခုဖြစ်ရှိနေဆဲဖြစ်ပြီးလက်ရှိအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာအရက်ဖက်ကဘလောက်အထိကြဲကြဲပြန့်ပြန့်ပါဝင်လာနိုင်မလဲဆိုတာကမေးစရာတွေဖြစ်နေဆဲပါဒီလိုအခြေအနေမျိုးတွေကိုဒေတာတွေနဲ့ကမ္ဘာပေါ်ကတခြားနိုင်ငံတော်တော်များများမှလည်းတွေ့ခဲ့ရပြီးပါပြီ
ဒါအပြင်သမ္မတအိုဘားမားကပြည်ရင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားငြင်းငြင်းရရအောင်အ мян ဆုံးဆောင်ရွက်တင့်တဲ့အကြောင်းမြန်မာနိုင်ငံရဲ့အခြေအနေကိုအင်ဒိုနီးရှားနိုင်ငံနဲ့ဥပမာပေးပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့လည်း NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မတ်ဖြူဖြူတင်းကအခုလိုပြောပြပါဗျာ။တ
ိုင်းရင်းသားရေးကိစ္စနဲ့ပတ်သက်လို့ကတော့အများဆုံးဖြေရှင်းမှုလို့ပြောရတဲ့အကြောင်းပေါ့နော်။ဒါတော့မဖြေရှင်းဘူးဆိုလို့ရှိရင်အခု EAT ဝန်မှာဖြစ်နေတဲ့ဒီပါပါရေးကိစ္စကလို့ခါနေကြတယ်။ဒီအကြီးမားဆုံးဖြစ်သွားနိုင်တယ်ပေါ့နော်။အဲကြောင့်မလို့အဲ့ဒါကြီးလည်းငြင်းငြင်းလေးဖြေရှင်းမှုလို့ရပေါ့နော်။အဓိကတော့ဒီ constitution နဲ့ပတ်သက်ပြီးတော့ဒီလူမျိုးစုရဲ့အခွင့်အရေးပေါ့တိုင်းမာရဲ့အခွင့်အရေးပြန်ပြန်ပြထိုက်ကြတယ်ပြီးပြီးတော့short တန်တာပေါ့ဟိုချက်ကိုင်းတွေ short ချပြီးတော့ဒီလိုကြောက်ခံနေတဲ့ solution တော့ပို့ပြီးတော့ကောင်းမှာပေါ့နော်ဒါမျိုးတွေကြောက်တော့ပါဒီကတော့ဟိုပြောင်းရမယ့်ကိစ္စကြီးလောက်ရမယ့်ကိစ္စကြီးနောက်တို့နိုင်ငံနဲ့ရှင်နဲ့ Indonesia နိုင်ငံနဲ့ရှင်ပြီးတော့ဟိုပြောင်းသွားတယ်ပေါ့နော်ဟိုတပြေးပြေးနဲ့မြန်မာပြည်ကဟို Indonesia နိုင်ငံတွေအထူးယူပြီးတော့
လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကတော့လက်ရှိလွှတ်တော်မှာလောက်ကင်ဆောင်ရွက်နေတဲ့ဥပဒေပြည့်ရေးကိစ္စတွေပြည်ရင်းမှာဖြစ်နေတဲ့လူမျိုးရေးအကြမ်းဖက်မှုပြည်ပခါတွေဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ရင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒါအပြင် NLD ကိုယ်စားလှယ်တွေအနေနဲ့လည်းမြမပြုပြင်ပြောင်းလဲရေးနှေးကွေးလာတာနဲ့လွှတ်တော်ကိုယ်စားလှယ်တယောက်ရဲ့အခက်အခဲတွေကိုလည်းသမ္မတအိုဘားမားကိုပြောပြခဲ့ကြသလိုတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကရှမ်းတိုင်းရင်းသားဒီမိုကရက်ပါတီ SNDP ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော
့ကျွန်တော်အနေနဲ့ကတော့ဒီဟိုပါပေါ့နော်တိုင်းကနေကျွန်တော်တို့နိုင်ငံမှာအရေးကြီးဆုံးဖြစ်ခဲ့တဲ့ပြဿနာကပြည်ရင်းချင်းစာရေးပေါ့နော်ပြည်ရင်းချင်းစာရေးနဲ့ဒီတိုင်းရင်းသားပြည်ရင်းချင်းရေးပေါ့အဲ့ဒီအတွက်ဆိုချင်တယ်အခုဒီနိုင်ငံရေးရဖို့အတွက်ကိုအစိုးရရောသို့တော်ရောကျွန်တော်အာဏာခွင့်ပိုင်ကျွေးပန်းနေတဲ့အကြောင်းပေါ့နော်အဲ့တော့အပြစ်ခိုက်တဲ့ဆဲရရမလို့ချင်တော့နိုင်ငံရေးချွေးနေတဲ့ဆက်သွားမှာဖြစ်တဲ့အကြောင်းအဲ့ဒီနိုင်ငံရေးချွေးနေတဲ့လုပ်တဲ့အခါမှာကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာဒီဘက်ရင်တိုက်တောင်းရမယ်လို့ထားတဲ့အကြောင်းပေါ့နော်အထူးသဖြင့်တော့ကျွန်တော်ဒီပုံနာအားဖြင့်ဒီကျောင်းစီစနစ်ကျောင်းစီပုံနာဖြစ်ပေမဲ့လက်တွေ့အားဖြင့်တော့ကျွန်တော်ဒီနိုင်ငံရေးတိုင်းဒေသကြီးမှာကြာထားတဲ့ဒီဒီကောင်အားနာနဲ့အထောက်ခွင့်အားနာကြစိတ်မဲနေကြတော့ဒါကြောင့်မို့အဲ့ဒါကြီးစိတ်တော်စွာဒီချင်းထလာရေးချင်းတော့ဘုံချက်ကြံမျိုးချောက်ချောက်ပြန်လာနေကြတယ်ကြောင်းအဲ့ဒါကိုကျွန်တော်အမြင်ရှိတယ်
ဒါအပြင်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူမျိုးရေးအကြမ်းဖက်မှုပြည်ပခါတွေနဲ့ပတ်သက်လို့လည်း ဘာသာရဲ့အမြင်မတူတာတွေရှိပေမဲ့ရာဇဝတ်မှုကိုရာဇဝတ်မှုအနေနဲ့ပဲကင်တွယ်ပြီးတော့လူနည်းစုကိုလူများစုကဖိနှိပ်တာမျိုးတွေမလုပ်သင့်တဲ့အကြောင်းလဲသမ္မတအိုဘားမားကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဦးရဲထွန်းကပြောပြပါတယ်။သမ္မတအိုဘားမားဟာမနက်ဖြန်တောက်ကြနေမှာတော့ရန်ကုန်ကိုသွားရောက်မှာဖြစ်ပြီးတော့ဒေါင်ဆန်းစုကြည်နဲ့တက္ကသိုလ်ရိပ်သာလန်နေအိမ်မှာတရားတွေ့ဆုံမှာဖြစ်တယ်လို့အရှိတောင်အရှာလူငယ်ခေါင်းဆောင်တွေနဲ့တောင်ဟောဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းရှိပါတယ်ရှင်။